ဆီးရီးယားနိုင်ငံတွင်ဓာတ်လူလက်နက်အသုံးပြုတိုက်ခိုက်မှုနှင့်ပတ်သက်လို့ဘယ်သူမှတာဝန်ရှိတယ်လဲဆိုတဲ့အပေါ်မှာဒီရုရှားနဲ့အခြားအနောက်အင်အားကြီးနိုင်ငံတွေကြားမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။ဒါပေမဲ့လို့ဆီးရီးယားနိုင်ငံတွင်ဓာတ်လူလက်နက်တွေဖယ်ရှားဖို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တရက်ချဖို့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာတော့ညှိနှိုင်းဆောင်ရနေကြဆဲရှိပါတယ်။ဒါဒုလနဲ့တိုက်ခိုက်မှုကိစ္စမှာဆီးရီးယားတပ်ပုံတွေဘက်ကပြည်ပကစီးရဲကူညီရနိုင်ဖို့အတွက်တမင်တကာဖန်တီးလှုပ်ဆောင်တာဆိုပြီးတော့ရုရှားနိုင်ငံဘက်ကတော့ဆွဆွဲပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂစုံစမ်းရေးမှုတွေစီကရတဲ့အထောက်အထားတွေရဆိုတော့ဒီတိုက်ခိုက်မှုမှာဆီးရီးယားစစ်ဝါတပ်နဲ့ပတ်သက်မှုရှိတယ်ဆိုတာညင်းမရတဲ့အကြောင်းပြင်သစ်နိုင်ငံကြီးဝန်ကြီး Laurent Fabius ကတော့ရုရှားနိုင်ငံမော်စကိုမှာဒီရုရှားနိုင်ငံကြီးဝန်ကြီးနဲ့အတူလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။နိုင်ငံကြီးဝန်ကြီးနှစ်ဦးရဲ့ဆွေးနွေးပွဲအတွင်းမှာတော့ဆီးရီးယားညီညာရေးကိုဆောင်ရွက်ဖို့တူညီတဲ့ရည်မှန်းချက်တွေရှိကြပြီမဲ့ဘလို့အကောင့်ထဲဖော်မလဲဆိုတဲ့စဉ်းစားချက်မှာကိုယ်လည်းမှုတွေရှိနေတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ဆီးရီးယားနိုင်ငံကဒီကုလသမဂ္ဂတောင်းဆိုဆုံးဖြတ်ချက်ကိုမလိုက်နိုင်ဘူးဆိုရင်စီးအရာအင်အားသုံးမယ်ဆိုတဲ့ချင်းချောက်ထားတဲ့စာပိုက်ကိုထည့်သွင်းဖို့ပြင်သစ်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုကတွန်းအားပေးနေတာကိုရုရှားနိုင်ငံဘက်ကငြင်းဆန်ထားပါတယ်။ဆီးရီးယားအနေနဲ့သူ့ရဲ့ဓာတ်လူလက်နက်တွေကိုအပ်ဖို့တတ်မှတ်ချက်တွေကိုအတိအကျနဲ့မဖြစ်မနေလိုက်နိုင်ရမယ့်အခြေအနေမျိုးဒီကုလသမဂ္ဂလူညွေးကောင်စီကနေပြီးတော့ပြင်းထန်တဲ့ဆုံးဖြတ်ချက်တည်းရဲ့ခြားရေးကိုလူလာတယ်လို့အမေရိကန်နဲ့ဗြိတိန်နိုင်ငံတွေကမနေ့ကပြောခဲ့ပါတယ်။တနေ့ကဒီကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အစီအစဉ်စာထဲမှာတော့ဒမက်စကတ်မြို့အနီးမှာပြီးခဲ့တဲ့လတုန်းကတိုက်ခိုက်မှုတွင်လူသေစီတဲ့စရင်းတပ်ငွေအုံပြမှုအတော်များများတွေ့ရတယ်ဆိုပြီးတော့အတည်ပြုထုတ်ပြန်ထားပါတယ်ခင်ဗျာ။